Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ13ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်လိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz1905လူကနေဖမ်းယူနားဆင်နိုင်ပါတယ
်။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့ဒင်းနေတဲ့မှာတော့ဖားကန်ဒေသမြေစာုံပြူချဲအမှာလူများပြားပျောက်ဆုံးနေပါတယ်။ဟာဝိုင်ကျွန်းမှာတော်မီလောင်ကျွမ်းမှုကြောင့်သေဆုံးသူကတော့90ကျော်အထိရှိတော့ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ရင်ချင်းနဲ့အတူပြောပြပေးသွားမှာပါ
။ဆေးဟာနာသိမ့်မှုကိုစန့်ကျင်တွန်းလှန်နေတဲ့ NUG နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအဖွဲ့အစည်းတွေရှိတဲ့ကြားကကျောင်းသားလူငယ်တွေဥဆောင်တဲ့ BPLA ဗမာပြည်သူလွတ်မြောက်ရေးတပ်ဘာကြောင့်ပေါ်ပေါက်လာတယ်လဲဒါကတော့ဒီ BPLA ပြန်ကြားရေးအဖွဲ့ဝင်ကိုလင်းလင်းဆက်သွယ်မေးမြန်းထားတာကိုမြမဒီမိုကရေစီရေးရာတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါရိုဟင်ဂျာတွေတိမ့်နေချီခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုးများရေကြီးမြေပြိုကျတဲ့အတွက်လူသေဆုံးမှုတွေရှိတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်ယူကရိန်းစစ်ကမ်းမြေဖြစ်တဲ့အစ်စမေးကိုဦးတည်မောင်းနေလာတဲ့ပလောင်းနိုင်ငံမတ်ပုံတင်ကုန်သင်းမော်စင်းကိုရုရှားစစ်သင်္ဘောစင်းက3ပေ6လန့်ပြစ်ခတ်ခဲ့ရတယ်လို့ရုရှားကာဝေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်စစ်သင်္ဘောကရပ်ဖို့အမိန်ပေးတာကိုမနာခံတာကြောင့်3ပေပြစ်ခတ်ခဲ့ပြီးရုရှားတပ်ဖွဲ့ဝင်တွေရဲရင်နဲ့သင်္ဘောကိုဆင်းပြီးရှာဖွေစစ်ဆေးခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်စစ်ဆေးပြီးတဲ့နောက်ယူကရိန်းကစစ်ပြိုးရေးထွက်ကုန်တွေအထူးကတင်ပို့ရာစခန်းဖြစ်တဲ့အစ်စမေးကိုဆက်လက်ထွက်ခွာခွင့်ပြုခဲ့တယ်လို့လည်းပြောပါတယ်ဒီကနေ့တင်းငွေတွေနေ့မှာပဲယူကရိန်းနိုင်ငံကာဆွန်ဒေသမှာရုရှားရဲ့တိုက်ခိုက်မှုကြောင့်ရတားရွယ်ကလေးတူပါဝင်အနည်းဆုံးလူ9ဦးသေဆုံးကြောင်းပြည်ထောင်ဝင်ကြီးကနေတယ်လီဂရမ်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ရုရှားရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်မိဘ2ဦးနဲ့အတူ23ရက်သားရွယ်မင်းကလေးငယ်သေဆုံးပြီးစနစ်နဲ့သားရွယ်သားဖြစ်သူကတော့ဒဏ်ရာအပြင်းထန်နဲ့ဆေးရုံတင်ကုသပေးထားရတယ်လို့လည်းပြောဆိုထားပါတယ်
ထိုင်ဝမ်ဒုသမ္မတဝီလျံလီယာရဲ့ပါရာဂွေးနိုင်ငံချစ်ချီရေးခီးစင်မှာခီးတစ်ထောက်အဖြစ်အမေရိကန်ပြည်ထောင်စုကိုဝင်ရောက်ခဲ့တာကိုတရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။အမေရိကန်ကိုဝင်ရောက်တဲ့ခီးစင်အပေါ်ပြက်ပြက်သားသားအခိုင်အမာတုံ့ပြန်သွားမယ်လို့လည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ဒါအပြင်ထိုင်ဝမ်ဒုသမ္မတကိုအမေရိကန်မှရန်နာကွင့်ရဖို့စီစဉ်တဲ့အမေရိကန်အစိုးရကိုတရုတ်အနေနဲ့ထပ်ပြီးပြင်းပြင်းထန်ထန်ရှုံချကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အစိုးရအနေနဲ့ထိုင်ဝမ်ဒေသနဲ့ပုံစံမျိုးစုံတရားဝင်နီလဆက်ဆံဖို့လုပ်နေတာတွေကိုလည်းစန့်ကျင်ကန့်ကွက်ကြောင်းတရုတ်ကရေးသားထားပါတယ်ရှင်
။အမေရိကန်ပြည်သူဟာဝိုင်ပြည်နယ်မော်ရီကျွန်းမှာတော်မီလောင်ကျွမ်းမှုကြောင့်သေဆုံးသူ90ကျော်ထိတာဝန်ရှိသူတွေအတည်ပြုထားပြီးနောက်ထပ်တိုးလာလေဦးမယ်လို့လည်းခန့်မှန်းနေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ဂရင်းကသေဆုံးသူ89ယောက်ထိတိုးလာတဲ့အကြောင်းစင်နေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပေမဲ့ဒေသခံအာနာဗန်နီကတော့နောက်ပိုင်းမှာ93ယောက်ထိထပ်မံအတည်ပြုခဲ့တာပါ။ရာဇုံးတွေတစ်ခုရောအတွင်းအမေရိကန်မှာအသေးအပြောက်အများဆုံးတော်မီလောင်ကျွမ်းမှုကြောင့်အဆောက်အဦ2,100လောက်ထိခိုက်ပျက်စီးခဲ့ရပြီးဒီထဲက86ရာခိုင်နှုန်းကလူနေအဆောက်အဦတွေဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။မီလောင်မှုကြောင့်ခန့်မှန်းရေဒေါ်လာတန်6,000လောက်ဆုံးရှုံးသွားပြီးပြန်လည်နလန်ထူဖို့အချိန်ယူရလေဦးမယ်လို့လည်းပြောဆိုထားပါတယ်။မီလာမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဘေကင်းလုံညိုရင်းဆရာအစီအမံတွေနဲ့မူအားတွေကိုပြန်လည်တုံ့တက်မယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီယိုအမေရိကန်တင်မြန်မာပိုင်းအစီအစဉ်ရဲ့တင်နေငွေနဲ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကချင်ပြည်နယ်ပါကံမြို့နယ်မှာဒီကနေ့မြေစာပုံပြိုကျရာကလူများပြပြဆုံးနေပါတယ်။ပြဆုံးသူအနည်းဆုံး20ကနေအများဆုံး40လောက်ထိရှိနိုင်တယ်လို့လည်းဒေသခံတွေကခန့်မှန်းနေကြတာပါ။
မနာကျေးရွာနားကကြောက်စင်းလောက်ကရှိကန်ထဲမှာပေါ့နော်။ပေနေရာဆိုတော့မြင်းနဲ့ရေစာပုံကပြိုကျအရေကန်နဲ့ပြိုကျတာ။အဲ့နေစာရေကန်ကိုပြိုကျအချိန်နဲ့အဲရေတိုင်းပုတ်တာ။ရေတိုင်းပုတ်တော့အဲ့ရေကန်ဘေးမှာဒီကြောက်စင်းလက်ချင်းတူးနေတဲ့လူတွေအဲရှင်မျိုးတိုက်နေတဲ့လူတွေရှိရပါဘူး။အကုန်လုံးအဲ့ရေတိုင်းပုတ်ပြော့အဲ့ရေကန်ထဲဆွဲချသွားတာ။အကုန်လုံး40အထက်တော့အကုန်ပါသွားတယ
်။ပြောက်ဆုံးနေသူတွေကိုအသက်ရှင်ရဲ့နဲ့ပြန်တွေ့ဖို့အလားလာနေတယ်လို့လဲကုညီခေဆယ်သူတွေကပြောဆိုနေကြပါတယ်။ဖခင်ဒေသမှာဒီလိုမျိုးစားပုံပြချမှုတွေမကြာခဏဖြစ်လေရှိတယ်လို့ဒီလ9ရက်နေ့တုန်းကလည်းမော်စီစာချေးရွာမှာမျိုးပြချရာကြောင့်လူထုသေဆုံးခဲ့ဖို့ပါတယ်။ပြီးခဲ့တဲ့2020ဇူလိုင်လ2ရက်နေ့ကဖခင်မြို့နယ်ဝေခါမော်မျိုးပြမှုမှာလည်းလူ180ကျော်သေဆုံးခဲ့ပြီးအသေးအပြောက်အများဆုံးဖြစ်ခဲ့ဖို့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံမြောက်ပိုင်းမှာလည်းမိုးသေးထန်စွာရွာသွန်းခဲ့တဲ့အတွက်မြေပြိုပြီးတေဆုံးသူအနည်းဆုံး22ဦးရှိနေတယ်လို့ပျောက်ဆုံးသူပေါင်းကလည်း6ဦးရှိနေကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါရယ်။ရှီယန်အရေးပေါ်စီမံခန့်ခွဲမှုဘူရိုရဲ့အွန်လိုင်းသတင်းထုတ်ပြန်ချက်မှာအခုချိန်ထိလူ22ဦးတေဆုံးပြီး6ဦးပျောက်ဆုံးနေတယ်လို့ဖော်ပြထားပါရယ်။ရွာနီပြည်နယ်ရဲ့ရှီယန်ဒေသတောင်ဘက်ဝီဇင်ပိုင်းရွာမှာတောက်ကြနေကမိုးတဲထံမှုကြောင့်တောင်ကြရီအချိန်နဲ့မြေပြိုကျခဲ့ပြီးလူနေအိမ်နှလုံးအပါဝင်လမ်းတွေတံတားတွေအခြားအခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။လျှက်စစ်မီးတွေလည်းပြတ်တောက်ခဲ့တယ်လို့ CNR တရုတ်နိုင်ငံပိုင်သတင်းမီဒီယာအစောပိုင်းမှာထုတ်ပြန်ချက်တွေမှာလည်းဖော်ပြထားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသတင်းနှစ်ပတ်ကြာမိုးပြင်းထန်ရွာသွန်းရာကရေကြီးမြေပြိုမှုတွေကြောင့်အနည်းဆုံး55ယောက်သေဆုံးပြီးတသန်းညော်ရေဘေးသင်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီလဆန်းကဆရေဘေးရန်အဆိုးဆုံးခံရတဲ့ခရိုင်လေးခုမှာသေဆုံးမှုတွေအများဆုံးဖြစ်ခဲ့ပြီး Cox's Bazar မှာ21ယောက် Shit တကောင်းမှာ19ယောက် Bandarban မှာ10ယောက်နဲ့ Rangamati မှာ5ယောက်သေဆုံးတယ်လို့သက်ဆိုင်ရာဒေသတွေကအာဏာပိုင်တွေအတည်ပြုခဲ့ကြတာပါမကြာသေးခင်နှစ်တွေအတွင်းမိုးအများဆုံးဖြစ်စံချိန်တင်ခဲ့ပြီးဩဂုတ်လ9ရက်နေ့တရက်ထက်မှနေမိုးရေချိန်12လက်မထိရွာသွန်းခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်မိုးလေဝသဌာနအကြီးအကဲကိုကိုကာပြီး AFP သတင်းကဖော်ပြပါတယ်။ဒီကဲတောက်ကြနေ့အထိအပြင်းထန်ရွာသွန်းခဲ့တဲ့မိုးကြောင့်တာတမန်တွေကျူးပေါက်ပြီးရာနဲ့ချီရဲ့ကျေးရွာတွေကိုရေလွှမ်းမိုးခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။သေဆုံးမှုတွေကိုတော့ရေချတဲ့အချိန်ကြမှာသာအတည်ပြုနိုင်ခဲ့ကြတာပါ။တောင်အရှဒေသမှာတနစ်စာမိုးရေချိန်ရဲ့80ရာခိုင်နှုန်းလောက်ကိုမုတ်တုံရွာသီးတွေမှာရရှိလေရှိပြီးမိုးကြီးမြေပြင်မှုတွေကြောင့်တိကျထိခိုက်ပျက်စီးမှုတွေအများဆုံးအချိန်လဲဖြစ်တတ်ပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်းတဲ့အစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ခဲ့တာပါအခုတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေဘက်မှလည်းမိုးများရေကြီးပြီးတော့မြေပြိုကျမှုအန္တရာယ်အကြောင်းကိုတင်ပြမှာပါရှင်တဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့ရလေရှိတဲ့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာတွေခိုလုံနေတဲ့ဒုက္ခသည်စခန်းတွေမှာမိုးများရေကြီးမြေပြိုကျတဲ့အတွက်ကလေးငယ်အပါအဝင်ကိုဝင်ဆောင်မိခင်ဒုက္ခသည်မိသားစုတစုအသက်သေဆုံးခဲ့သည့်ဖြစ်ခဲ့ရပါတယ်ဒီလိုမြေပြိုတဲ့အတွက်ပေါ့နော်မိုးတွေအရန်သဲလွန်းတဲ့အတွက်တဘာဝဘေးအန္တရာယ်တွေရင်ဆိုင်နေရတဲ့အခြေအနေကိုမက်ဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းပြီးစူးစီးတင်ပြထားပါတယ
်။မြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကနေအသက်ဘေးအန္တရာယ်ဆိုရင်ရလို့ထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ဂျာတိမ်းနဲ့ချီခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမိုးများရေကြီးတောင်ပြိုကျမှုအပါအဝင်ရာသီဥတုမမျှတာအေးအေးလွန်ကဲမှုနဲ့ပုံမှန်မဟုတ်တဲ့ရာသီဥတုပူပြင်းမှုဓာတ်တွေနှစ်စဉ်နှစ်တိုင်းဥတုရာသီတိုင်းလိုလိုမှာရင်ဆိုင်တွေ့ကြုံနေကြရတာဖြစ်ပါတယ်ဒီလိုအခြေအနေမှာပဲဒီနှစ် 2023 ခုနှစ်မိုးရာသီကာလမိုးသီးထန်စွာအဆက်မပြတ်ရွာသွန်းမှုဓာတ်ကြောင့်ဒီလဩဂုတ်လ9ရက်နေ့က Cox's Bazar KI နဲ့ကဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းအမှတ်9မှာမိုးများရေကြီးပြီးတော့တောင်ပြိုကျမှုဖြစ်ခဲ့ပါဗါတယ်။အဲ့ဒီတောင်ပြိုကျမှုထဲမှာတော့တောင်ကုန်းထိပ်မှာစောက်ထားတဲ့ဒုက္ခသည်တဲအိမ်တွေပြိုကျပျက်စီးပြီးတော့တောင်ပြိုကျတဲ့အထဲမှာအိမ်တွေပါရောပါသွားခဲ့ပါဗါတယ်။အဲ့ဒီထဲမှာမှတောင်ပြိလို့ နေအိမ်ထဲမှာကြံခဲ့တဲ့အသက်2နှစ်အရွယ်ကလေးငယ်တဦးနဲ့သူ့ကိုကယ်တင်မှုသွားတဲ့ကိုဝင်ဆောင်မိခင်တဦးမြေပြိုကျမှုနဲ့ပိတ်မိပြီးတော့အသက်ဆုံးရှုံးခဲ့ရပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအမှတ်9မှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့သိနိုင်မှုရိုဟင်ဂျာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကိုမေးကြည့်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာလို့မြေပြိုကျသွားတဲ့ဖြစ်စဉ်ဖြစ်တာလေအဲ့ဒါလေးနည်းနည်းရှင်းပြပေးပါလို့
အဂေါလငိုင်းရန်ညာနေစာပြီးတော့အဂေါလခူရန်နဲ့တီခေါဆော့စာခရင်အတဲမှာမုန်းအစမဖြစ်မုန်းတိတံရွာသွုံမှုကြောင့်ကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်စခန်းအတိတ်တည်းမှာလေရေလွှမ်းမိုးခြင်းခံခဲ့ရတာကိုတွေ့ရပါတယ်နောက်ပြီးတော့ဘာလို့ကလေးဒုက္ခသည်စခန်းအမဲခိုးမှဆိုရင်မြေပြိုမှုတန်ကိုဆိုးရွားစွာခံစားအခေရာကိုတွေ့ရပါတယ်ဘလောက်ပါလေစခန်းမဲ့ကိုဘလော့ကအစီတွင်ကုလုံးနဲ့တိုင်တဲ့အနော်စတရေမီတာစုဇနိကျနာတရာပေကန်နဲ့တမိမာဟီအက်တာဒိုတာမီနာဝကိုမေလကျူမှုကြောင့်အသက်ဆုံးရှုံးခဲ့ရပါတယ်အဂေါလာခုနှစ်ရည်ညာနေ9နာရီဝင်းကြီးသူတို့နဲ့ကုလုံးနဲ့တိုင်တဲ့သူတို့ရဲ့နေရီဘဲမှာထုံကုန်းရှိပါတယ်ထုံကုန်းအောက်မှာသူတို့ကတက်ကလင်းနဲ့သူတို့ကနေထိုင်ခိုးလို့နေထိုင်ကြပါတယ်။ဒီငယ်ကျူတဲ့အချိန်မှာအဖေနဲ့သားကအဲလဲမဲမှာရှိတဲ့ခွင့်ရဆိုင်မှာသူတို့ထိုင်နေကြတယ်။တမီးနဲ့မိခင်ကတော့သူတို့အိမ်မှာနေခဲ့ကြပါတယ်။နေခဲ့ကြတဲ့အချိန်မှာအမေကြီးကထောင်ကြီးကတကယ်အောင်နဲ့ပြူရှားလာပြီးတော့အင်ကြီးကိုတကာတဲ့မေထစ်ရောက်သွားခဲ့တာကိုတွေ့ရပါတယ်။အဲလူရီယာရှင်းရှင်းဆိုသလိုဝိုင်းလာခဲ့ကြတယ်။နောက်ဒီဒီလူရီကိုကေဖို့ဘယ်လူမှနင်းလဲမရှိတဲ့အထက်ကြောင့်တက်ဆိုင်ရာ IOM ရဲ့ site management ရဲ့အဖွဲ့အစည်းရောက်လာတယ်ပြီးတော့ဒီအမျိုးသမီးနဲ့ကလေးကိုဖေတင်ဖို့စူးစမ်းရင်းနဲ့သူတို့ကသူဆောင်ကြုံတော့ခဲ့တာကိုသူရောက်လာတယ်
ဟုတ်ကဲ့အဲ့တော့အဓိကကအဲ့ဒီလိုမြေပြိုကျမှုဒဏ်တွေခံရမယ်နောက်ပြီးတော့အဲ့လိုဒီမိုးများပြီးတော့ဒီလိုအန္တရာယ်ရှိနိုင်တယ်ဆိုတဲ့ဟာကကြိုတင်သတိပေးချက်တွေအဲ့ဒီကာလာတုန်းကလုတ်ခဲ့တာမျိုးရှိလားဘာကြောင့်မို့လို့ဒီလိုမျိုးပေါ့နော်ဒီမိခင်ရောကလေးပါအသက်ဆုံးရှုံးတဲ့အထိဖြစ်ရတာလဲရှင
်ဒီလိုမျိုးမြေပြိုမှုဒဏ်ရဲ့ရေလွှမ်းမိုးမှုဒဏ်ရဲ့တခြားသဘဝဘင်းဒဏ်ရဲ့နဲ့ခေပဲရောက်တာအမျိုးမျိုးကျွန်တော်တို့ရူဟင်ဂျာဒုက္ခစစ်တွေကနေ့စဉ်နေ့တိုင်းကျုံတဲ့ခံစားနေရပါလေဒီလိုမျိုးမကြုံရအောင်မခံခါခွေနိုင်အောင်ဘင်္ဂလားဒေ့ရှ်အစိုးရရောအင်ဂျူအိုင်ဂျူတွေကအဲစခန်းတိုင်းကိုဒီလိုသတိပေးနှုတ်ဆော်ရပြီးနောက်ပညာပေးတင်နန်းပြီးနောက်ဒီကိုခုမိပေါ်မှာရှိတယ်နောက်တောင်ကုန်းအောက်မှာရှိတဲ့လူတွေကိုဟိုမြေကျဲနေရာမှာကြံလေနေရာစားတရရဲ့အစီအစဉ်တွေလောဆောင်ပေးတင်ပါလေ
ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာဒီလိုမျိုးလူတွေအသက်သေဆုံးရတဲ့အထိမြေပြိုကျမှုအဖြစ်ဆိုးမျိုးတွေနောက်မကြုံရအောင်ကြုံလာရရင်လည်းအသက်ဘေးကနေလွတ်မြောက်နိုင်အောင်လို့ကလေးငယ်အမျိုးသမီးတွေအသက်ကြီးရင်သူတွေနဲ့နာမကျန်းသူတွေကြားမှာကြိုတင်ကာကွယ်သတိပေးမှုတွေကိုတက်ဆိုင်ရာကန့်တာဝန်ရှိတဲ့သူတွေရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေရောကရကရှင်ဒုက္ခသည်မိသားစုတွေကိုယ်တိုင်သတိကြီးကြီးဆောင်ရွက်တင်ပါတယ်ဆိုတော့ကိုလည်းရိုဟင်ညာဒုက္ခသည်တွေကအချင်းချင်းသတိပေးပါတယ
်ဒီလိုမျိုးအဖြစ်စုတွေမကြုံရအောင်ကျွန်တော်တို့ရိုဟင်ညာဒုက္ခသည်များအနေနဲ့သတိသာတင်ပါတယ်မုန်တိုင်းထရင်တလကောင်မူတီတိုင်ရွာရင်တလကောင်ဒီလိုအဘွားဘေးအန္တရာယ်ဖြစ်ပေါ်လာရင်ခါခွေနိုင်အောင်ကျွန်တော်ကအမြဲသတိကြည့်ကြည့်နဲ့ကျွန်တော်ကနေတိုင်းသိပါတယ်ဒီလိုမျိုးပေါပေါဆာဆာနဲ့အဲနေတိုင်းမဲ့ဆီလို့အတဲများစွာဆုံးရှုံးရတာကိုထွေးရပါတယ်ဒါမကားဘူးဒီမှာတော့အဲခေပေယောဂရဲ့နေစဉ်နေတိုင်းကျွန်တော်ကငင်ဆိုင်ရတယ်အခုဆိုရင်ထွေးလုံးတုတ်ခွဲယောဂနဲ့တော်တော်ဆူဆူဝါစခန်းတိုင်းမှာလူတိုင်းအားခံစားနေတာကိုတွေ့ရပါတယ်ထွေးလုံးတုတ်ခွဲယောဂကြောင့်လူဟိုကအဲပေါ်ပေါ်တဒါစင်ကြောလုံးတည်ဆုံခဲ့တာကိုတွေ့ရပါတယ်ကိုဗစ်ကာလမှာတော့ကျွန်တော်တို့ကအခုဟိုထွေးလုံးတုတ်ခွဲယောဂမျိုးလို့ကျွန်တော်တို့ကမကြုံခဲ့ရပါဘူးအခုကဒီမှာရှိနေကြတဲ့ဒုက္ခစင်ရဲ့လင်းစေရခိုင်လုံးလောက်အဲတွေးလုံးတုတ်ခွဲယောဂကိုခံစားနေရတာကိုတွေ့ရပါတယ်
မကြုံစဘူးအပူလိုင်းထံရဲ့ပူပြင်းမှုဒဏ်ကိုရင်ဆိုင်ခဲ့ရတဲ့ဘင်္ဂလားဒေ့ရှ်မှာဒီနှစ်မိုးရင်းကာလမှာလည်းသတင်းပတ်တွေနဲ့ခြိကြမြင့်စွာမိုးတီထွန်စွာရွာသွန်းမှုဒဏ်ကြောင့်လက်တလောမှာတော့မြေပြိုကျမှုအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကထောင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘေးအန္တရာယ်ကင်းတဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရပြီးတော့အဲ့ဒီနေရာတွေမှာလည်းအချိန်မရွေးမြေပြိုကျမှုဖြစ်လာနိုင်တာကြောင့်အရေးပေါ်ရွှေ့ပြောင်းနိုင်ကြဖို့အသင့်အနေထားနဲ့နေထိုင်နေရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
။မဆုမမရှင်အခုဆက်လက်ပြီးတော့မြမဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဆီယနာတိမ်မှုကိုစန့်ကျင်တွန်းလှန်နေတဲ့ NUG နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှိနေတဲ့ကြားကကျောင်းသားလူငယ်တွေဥဆောင်တဲ့ BPLA ဗမာပြည်သူ့လူမျက်ရေးတပ်ဘာကြောင့်ပေါ်ပေါက်လာပါသလဲ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေမှာ၃နှစ်ကြာအခြေစိုက်ဖွဲ့စည်းထားတဲ့ BPLA ရဲ့နောက်ဆုံးအခြေအနေပတ်သက်လို့ပြန်ကြားရေးအဖွဲ့ဝင်ကိုလင်းလင်းကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
အခုစစ်ကောင်စီကဒီတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ဒီကရင်နဲ့ကရင်ပြည်ပြည်နယ်တွေမှာပေါ့နော်လေကျောင်းကနေပြီးတော့သူတို့အင်အားသုံးတိုက်ခိုက်နေတဲ့အတွက်ဒီအရက်သားပြည်သူတွေကလည်းတောင်းနဲ့ချီပြီးတော့ဒေလို့ရအောင်ဆက်ပြေးနေရတဲ့အခြေအနေရှိနေတယ်ပေါ့နော်အထူးသဖြင့် KNU ကမကြသေးခင်ကထုတ်ပြန်တဲ့အရာဆိုလို့ရှိရင်သူတို့ကရင်ပြည်နယ်မှာစစ်ကောင်စီရဲ့လေကျောင်းတိုက်ခတ်မှုဟာအကြိမ်900ထီတောင်ရှိခဲ့တယ်ဆိုတော့အဲဒီမနေ့ကပေါ့နော်သတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့တယ်ဆိုတော့အခုဒီ BPLA အနေနဲ့ရောဒီခုခံတိုက်ပွဲဝင်နေတဲ့အခြေအနေကဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဗျအခုထိတော့ဟောပါပေါ့ကျွန်တော်တို့ဒီအခြေစိုက်ထားတဲ့ဒီ100 consolidator နဲ့230 data မှာဒီအခြေစိုက် data မှာရှိရဲ့မဟာမိတ်တွေရဲ့ King of Command အောက်ကနေပဲဒီတိုက်ပွဲတွေဖော်ဆောင်နေရရှိပါတယ်ဒီအခုဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကနေပြီးတော့ကျွန်တော်တို့အခြေစိုက်တဲ့တပ်မဟာ9ခွင်မှာဆိုရင်တော့ဒီစစ်ကြောင်းထိုးလာတာစစ်ကြောင်းတွေဝင်လာမျိုးတော့မရှိတော့ဘူးအဲသူတို့ရဲ့လက်နက်ဖြစ်တဲ့ဒီလေကြောင်းတိုက်ခိုက်မှုပေါ့နော်အဓိကလေကြောင်းတိုက်ခိုက်မှုတွေနဲ့ကင်းထောက်လေရင်ကနေကင်းထောက်လေရင်တွေလာတာလေကြောင်းတိုက်ခိုက်မှုတွေရောက်တာဒါတွေကတော့ရှိပါတယ
်ဒီစစ်ကောင်စီဘက်ကတိုက်ခိုက်တဲ့အတွက်ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရောအခုဆိုရင်ဒီ BPLA တို့ဘက်ကရောပေါ့နော်ကြာဆုံးတာတွေထိခိုက်ဒဏ်ရာရတာတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ BPLA နေမှာတော့ရှိပါတယ်ဗျဒီဟိုလောလောလတ်လတ်ဆိုရင်ဒီပြီးခဲ့တဲ့လပိုင်းကပဲကျွန်တော်ရဲဘော်တရဒီစခန်းသိန်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ
်ဆိုတော့အခုစစ်ကောင်စီဘက်ကတော့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အပါဝင်ပေါ့နော်အဲ PDF ပြည်သူ့ကာကွယ်ရေးဒီတက်တွေရောနောက်ပြီးတော့သူ့ကိုဆန့်ကျင်တဲ့အဖွဲ့တွေကိုသူကဒီအကြမ်းဖက်အဖွဲ့ဖြစ်ပြီးတော့အကြမ်းဖက်အဖွဲ့ဖြစ်သူတို့တက်မှတ်ပြီးတော့ဟိုအပြတ်ချိန်မုံသွားမယ်ဆိုပြီးတော့သူတို့ကြေညာချက်တွေထုတ်ပြန်ထားတယ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းကိုတိုင်ကလည်းသူ့မိခုနေမှာထည့်သွင်းပြောဆိုသွားတာတွေရှိတယ်အဲ့တော့အခုလိုစစ်ကောင်စီဘက်ကလည်းအင်အားသုံးတိုက်ခိုက်နေတယ်ဒီတစ်ဖက်မှာလည်းဆန့်ကျင်တဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းပြန်ပြီးတော့ခုခံတော်လှန်နေရဆိုတော့နှစ်ဖက်စလုံးဘလို့အခြေအနေတွေရောက်နေလဲဆိုတဲ့အနေအထားပေါ်မှာတုံ့တက်ချက်ဘလို့ရှိလဲ
စစ်ကောင်စီဘက်ကတော့ဒါသူတို့ကတော့အပြတ်ချိန်မုံမယ်ဆိုပြီးတော့ကြွေးကြော်ထားတာပေါ့နော်ဒါသူ့ကိုဆန့်ကျင်တဲ့သူမှန်သမျှပေါ့ဆိုတော့ဆန့်ကျင်တဲ့သူတွေမှာအခုအိယဝေပေါ့အဲလူမျိုးစုလက်နက်ကိုင်တွေဆိုလို့ရှိရင်လည်းလက်နက်ကိုင်တပ်ဖွဲ့ဝင်တော်တော်များများကဒါဆန့်ကျင်နေတဲ့နေရာမှာပါဝင်နေနောက်တစ်ခုကဒီຫນွေဥတော်လိုင်းမှာပေါ်ပေါက်လာတဲ့ဒီတော်လိုင်းရဲ့တပ်ဖွဲ့တွေရှိတယ်ဒီတော်လိုင်းတပ်ဖွဲ့တွေရာဆိုလို့ရှိရင်ဒီနှစ်ရာရောစေးရာရောတိုးတက်လာတဲ့အချိန်ကြီးကတော့ဒီလိုမျိုးအပြတ်ချိန်မုန်းနိုင်မှုဆိုတာမလွယ်တော့ပါဘူး
ဟုတ်ကဲ့အဲ့ဒါဘာကြောင့်ပြောနိုင်ရလဲရှင
်အဲဒါကတော့ခုနကျွန်တော်ပြောသူပေါ့နော်ဒီအဓိကကကျွန်တော်တို့ဘက်မှာကြည့်လူလူရှိတယ်နောက်တစ်ခုကဒီအဖွဲ့ဒီတော်လိုင်းလက်နက်ကင်အဖွဲ့တော်တော်များများပေါ့နော်အီယာဝေတော်တော်များများလေဒီစန့်ကျင်တော်လိုင်းရဲ့အဖွဲ့ဘက်မှာရှိတယ်နောက်တစ်ခုကကျွန်တော်တို့တော်လိုင်းတက်ဖွဲ့အနေနဲ့ကလည်းဂျက်မနီပါဘူးဘယ်ဖွဲ့မဆိုနှစ်နှစ်ကာလအတွင်းမှာသူတို့ဂျွေလျားနေတာပေါ့နော်တိုးတက်ပြောင်းလဲနေကြရတယ်စေရေးရဖြစ်လက်နက်ကင်လက်နက်အင်အားရပဲဖြစ်တိုးတက်နေတာဖြစ်ကြောင်းမလို့ကျွန်တော်တို့ဒါဟုတ်အပြက်ချိန်မုန်းနိုင်တော့စစ်ကောင်စီဘက်ကအပြက်ချိန်မုန်းနိုင်မှာမဟုတ်ဘူးဆိုတော့အခိုင်အမာပြောနေပါတယ
်ဒီ BPLA ကိုတီထောင်တာအခုဆိုရင်နှစ်နှစ်ကျော်သွားပြီလို့လည်းသိရတယ်နောက်ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေမှာလည်းဖွဲ့စည်းခဲ့တာဖြစ်တဲ့အခြေစိုက်နေရာလည်းဖြစ်တဲ့ ဒါပေမဲ့တစ်ဖက်မှာကျတော့ NUG လက်အောက်ခံဒီ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းရှိတယ်။နောက်အခုလိုပေါ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလည်းရှိနေရတဲ့အနေနဲ့ဒီ PPLA ဆိုတဲ့ဒီလက်နက်ကိုင်တော်လှန်တဲ့အဖွဲ့ကိုပါကြောင့်တည်ထောင်ရတယ်ရှင
်။ဟုတ်ကဲ့ဒီပေါ့အခုဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံတမိုင်းတစ်လျှောက်မှာရောအခုအနာဂတ်ဒီပေါ့ Federal Democracy ပြည်ထောင်စုကိုတည်ထောင်မယ်အဲဒီတည်ထောင်ရေးဖြစ်စဉ်ပေါ့ဒီဖြစ်စဉ်တစ်လျှောက်မှာရောဒီဗမာလူမျိုးစုကိုကိုစားပြုမဲ့လက်နက်ကင်တပ်ဖွဲ့မျိုးရှိသေးတဲ့အကြောင်းမျိုးကျွန်တော်တို့ကဒီတမိုင်းကွက်လက်ကိုဖြည့်တဲ့သဘောပါပဲ။အဲနောက်တစ်ခုကတော့ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာန MOD နဲ့ဆိုလဲကျွန်တော်တို့ပူးဒီတကယ်ဟိုပူးတွဲလှုပ်ဆောင်နေတာတွေရှိတယ်။ဒီ NUG လောက်ခံ PDF တွေရော NUG လောက်ခံမဟုတ်တဲ့ PDF တွေနဲ့ရောကျွန်တော်တို့ဒီကျွန်တော်တို့အခြေစိုက်တဲ့ data တွေမှာစေရေးရပူးတွဲတိုက်ခိုက်နေတာတွေရှိတယ်။ဒီရှမ်းမြောက်ဘက်မှာပေါ့နော်ကိုကန့်611တက်မှာဟာမှာဆိုရင်လေကျွန်တော်တို့ဒီ611တက်မှာလေးမှာဆိုရင်ဒီ PDF တက်ရင်းနေလည်းရှိပါတယ
်ဒီအဖွဲ့တွေကဟိုမဟာမိတ်အနေနဲ့လားဒါမှမဟုတ်ရင်အလုံးဒီ BBLA ဆိုတဲ့အဖွဲ့ထဲမှာတပေါင်းတစည်းတည်းပါနေရလားရှင
်ဟုတ်ကဲ့ဒီအခုဒီတရားခွန်ဘက်မှာဆိုရင်တော့မဟာဟိုဒီ KNU ရဲ့ဒီဦးဆောင်မှုအောက်ကနေတွားရတာပေါ့နော်ဒီ611တက်မှာလေးမှာတော့ဒီကိုကန့်ရဲ့အောက်ကနေတွားတယ်ဒီမဟာမိတ်ဆိုတဲ့အထက်ပေါ့နော်အခုလောလတ်မှာတော့ဟိုပူပေါင်းစစ်ဆင်ရေးလုပ်နေတဲ့သဘောပါပဲ
ဒီ PPLA မှာအဓိကပါဝင်တဲ့သူတွေနဲ့ဒီအထူးသဖြင့် PPLA ကိုဦးဆောင်တဲ့သူတွေထဲမှာလည်းဒီတက္ကသိုလ်ကျောင်းသားတွေလူငယ်တွေပါဝင်တယ်လို့သိရပါတယ်ဆိုတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေဘက်ကဒီ PPLA နဲ့ပတ်သက်ပြီးသူတို့သဘောထားကိုဘယ်လိုတွေးရလဲရှင
်အဓိကကတော့အခုကျွန်တော်တို့ရဲ့ကိုကယ်ရေးမှုပေါ့နော်ဟိုမောင်ဆောင်ခါပေါ့ခပြားစရာမောင်ဆောင်ခါရဲ့ဒီနိုင်ငံရေးဖြတ်သန်းမှုကြောင့်ပေါ့ဒီလူမျိုးစုလက်နက်ကိုင်တွေရဲ့ယုံကြည်မှုကတော့အပြည့်အဝရရှိတာKNL ပေါ့ဒီကျွန်တော်တို့ခြေဆိုင်တဲ့ KNL တက်မှာငါပေါ့နော်ဒီ KNL ဆိုလို့ရှိရင်နည်းမြေပေးထားတယ်ကျွန်တော်တို့အဲဒီအရင်တော့ဆိုရင်စံတွေထောက်ပံ့တယ်အခုချိန်ထိလည်းထောက်ပံ့တယ်အဲလက်နက်ထောက်ပံ့မှုတွေလည်းရှိတယ်ပေါ့နော်ပြီးရင်စီရေးရပူးတွဲလှုပ်ဆောင်ဝင်ပေးထားတယ်လှုပ်ဆောင်တယ်နောက်တစ်ခုကတော့ဒီ AA တို့မြောက်ပိုင်းမဟာမိတ်မြောက်ပိုင်းမဟာမိတ်တုံးပွဲတို့ဆိုလို့ရှိရင်လည်းဒီတင်နန်းနေဒီနေရာပေါ့နော်နေရာတွေပေးထားတယ်လက်နက်ထောက်ပံ့မှုတွေလည်းရှိပါတယ
်ဟိုမြန်မာပြည်တမိုင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းစစ်တပ်ကအာဏာသိမ်းပြီးတော့သူတို့ဒီအုပ်ချုပ်ခဲ့တဲ့ရလက်ကြောင့်ပေါ့နော်တိုင်းပြည်ကကမ္ဘာအစင်းရဲဆုံးနိုင်ငံဖြစ်ခဲ့တယ်ဆိုပြီးတော့သုံးသက်ချက်တွေလည်းရှိတယ်နောက်ပြီးတော့တစ်ဖက်မှာလည်းပြည်ရင်းစစ်ကိုဒီလိုအာဏာသိမ်းတာတွေကရလက်ကြောင့်ပေါ့နော်ပြည်ရင်းစစ်ကလည်းအခုချိန်ထိအဆုံးမသတ်နိုင်ပဲနဲ့နှစ်ပေါင်း80ကျော်ကြာခဲ့တယ်ဆိုတော့ဒါအကဲခတ်တွေကလည်းသုံးသက်ပြောကြတယ်အရင်းလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီကဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကိုသူတို့ပြင်သူတို့နဲ့နီးစပ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကိုလည်းဖိတ်ခေါ်ပြီးတော့ငြင်းချမ်းရေးဆိုပြီးတော့ဆွေးနွေးတာတွေလည်းလုပ်နေတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ BPLA နေနဲ့ရောဒီမြန်မာစစ်တပ်ကနေပြီးတော့ဒီတိုင်းသားလက်နက်ကိုင်တွေအပေါ်ထားတဲ့သူတို့ရဲ့သဘောထားကိုဘယ်လိုသုံးသပ်လဲရှင
်အဓိကကတော့တွေးခွန်းနေရလို့ပဲမြင်ပါတယ်တစ်ဖက်မှာတော့စီရေးရဖြိုခွဲနေပြီးတော့တစ်ဖက်မှာတော့နိုင်ငံရေးအသက်ရှူတွေးခွဲဖို့လုပ်နေရလို့ပဲကျွန်တော်ကတော့ယူဆပါတယ်အဲစိတ်တဲ့ရေးရပါတော့စိတ်တဲ့ရေးရရထိုးစစ်စင်နေထိုးစစ်စင်တာပေါ့နောက်တစ်ခုကတော့ EAO တွေအနေနဲ့ကလည်းဒီရခင်တွေကစစ်ကောင်စီနဲ့ပူးပေါင်းတဲ့အဖွဲ့တွေကရှိနေတာတော့ဟိုရှိနေတာဆိုတော့ဒီလိုမျိုးသူတို့ငញ្ញံရေးလုပ်လိုက်တဲ့အခါမှာသွားတဲ့အဖွဲ့တွေလည်းရှိတဲ့အခါကျတော့ဒီပေါ်မှာလူလူကစိတ်တဲ့ရင်းရင်ပါမယ်အဲလူလူကဟိုဝေဝါးသွားမယ်ပေါ့နော်အဓိကတော့ဝေဝါးသွားမယ်ဒါစိတ်တဲ့ရေးရတက်ရှုပ်တွေးခွဲတာလို့မြင်ပါတယ
်ဆရာနာသိမ်းပြီးရဲ့နောက်ပိုင်းမှာဒီအလုံးတောင်းဆိုနေတာပေါ့နော်အခုကျမတို့ဒီအထူးသဖြင့်ပြည်ပမှာလှုပ်ရှားမှုတွေကိုကြည့်လို့ရှင်လေမြမရေးလှုပ်ရှားမှုတွေမှာဒီ Federal Army ပေါ့နော် Federal Tap ပေါ်ပေါက်ရေးဆိုတာတွေကိုလေဒီလူထုတွေကြားထဲမှာလှုပ်ရှားသူတွေကြားထဲမှာလည်းတောင်းဆိုလာတာတွေကျမတို့တွေ့ရပါတယ်အဲ့တော့ BPLA နေနဲ့ရောဒီလို Federal Army ဆိုတဲ့ Federal Tap ဆိုတဲ့ပေါ်ပေါက်ရေးဆိုတဲ့အပေါ်မှာတကယ်ဖြစ်နိုင်မဖြစ်နိုင်ပေါ့နော်အဲ့ဒါကိုဘယ်လိုသုံးသပ်လဲရှင်
အာမီဆိုတော့နောက်မှာပေါ့နော်တကယ်တော့ဖက်ဒရယ်မူပေါ့ဒီမူတွေပေါ်မှာအခြေခံရသဘောတူပြီလားတမိုင်းထိုင်တွေရအဲဒီမူတွေကလက်ခံရပြီလားဂျားထဲမှာအဖွဲ့ဝင်ပြည်နယ်တွေဂျားထဲမှာပေါ့နော်သဘောတူပြီဆိုရင်တော့ဖက်ဒရယ်အာမီကဖြစ်လာမှာပ
ါဟုတ်ကဲ့အဲ့အတွက်ကော BPLA နေနဲ့ကလက်တွေ့မှာဘာတွေဆောင်ရွက်နေတာရှိလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောသူလေတမိုင်းကွက်လက်တစ်ခုပေါ့နော်ဗမာလူမျိုးစုလက်နက်ကင်တစ်ခုအနေနဲ့ကျွန်တော်တို့ကအဲ EAO အနေနဲ့ကျွန်တော်ရက်တည်ခြင်းနဲ့ဒါကြောင့်မလို့ဟိုပေါ့အခုဗမာအများစုနေထိုင်တဲ့ဒီဒေသတွေကိုအခြေဒီလွှမ်းနေမြေရစုံမနိုင်အောင်လို့ဒီကျွန်တော်စေရေးရသွားနိုင်မှုအတွက်ကျွန်တော်တစတစင်းရင်းစီပေါ့နော်ပြင်ဆင်နေတာရှိပါတယ်
အဲ့တော့ BBLA အနေနဲ့ရောလက်နက်ကိုင်အဖွဲ့တစ်ခုအနေနဲ့ဒီနိုင်ငံတကာဥပဒေတွေဖြစ်တဲ့စစ်ရာဇဝတ်ကျူးလွန်မှုတို့နောက်ပြီးတော့ဒီလူသားတုဒီလူသားတုအပေါ်ပေါ့နော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့ရောဘယ်လိုလိုက်နာကျင့်သုံးလဲရှင
်ကျွန်တော်တို့ရဲ့ဒီအခြေခံစံတန်ဖိုးတွေမူဝါဒတွေရဲဘော်တွေလိုက်နာရမယ့်စည်းကမ်းတွေဆိုအထဲမှာဒီရာဇဝတ်သားတွေနဲ့ပတ်သက်ပြီးတော့ဆရာဇဝတ်တွေကိုလိုက်ဆရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေဒီစစ်တုံးပိုင်းတွေပေါ့အဓိကစစ်တုံးပိုင်းတွေရဲသားတွေကိုတိုက်ခိုက်တာမျိုးမလုပ်ဘူးပေါ့အဓိကအဲ့ဒါတွေကိုပြောတယ်နောက်တစ်ခုကကိုကိမှုကလည်းအမြဲပြောလို့ရှိတဲ့စကားကမင်းတို့စစ်ကောင်စီလိုပဲကျူးလွန်မယ်စစ်ကောင်စီလိုပဲဒီဟာတွေကိုကျူးလွန်မယ်ဆိုရင်ဒီခုနပြောတဲ့ဆရာဇဝတ်မှုတွေရဲသားတွေဒီတုံးစစ်တုံးပိုင်းတွေကိုတတ်တာဖြတ်တာဒါတွေကျူးလွန်မယ်ဆိုရင်ဒီစစ်ကောင်စီနဲ့တံတန်းနဲ့ဖြစ်သွားမယ်ပေါ့နော်နိုင်ငံရေးဂုဏ်သိက္ခာရေးတံတန်းနဲ့ဖြစ်သွားလိမ့်မယ်ပြီးတော့မကောင်းတဲ့စစ်သားတွေကိုတော်လှန်မှုအတွက်ကောင်းတဲ့စစ်သားတွေဖြစ်ဖို့လိုတယ်ပေါ့ဒါတွေကိုသူအမြဲပြောလို့ရှိတယ်အဲကျွန်တော်တို့ကလည်းမူဝါဒထဲမှာထည့်ထားတယ်ဆိုပေမဲ့ဟိုစစ်ကောင်စီမှာလည်းဒီလိုမူဝါဒတွေရှိတာဟုတ်ဒါပေမဲ့လက်တွေ့မှာအကောင့်ထဲဖို့မဖို့နိုင်တာကိုလည်းတွေ့ရမှာပဲဒီအဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမူဝါဒတွေထည့်ထားသလိုအဲ့ဒီမူဝါဒတွေလက်တွေ့ဖြစ်မြောက်ဖို့အတွက်ကလည်းကျွန်တော်တို့တက်ထဲမှာဒီအခြေခံလေ့ကျင့်ရေးကနေစပြီးတော့အရာရှိလေးချင်းကြီးဘယ်လေးချင်းကြီးမှမဆိုဒီ international humanitarian law တွေ geneva convention တွေဒီအကြောင်းတွေကိုသင်ခန်းစာတရက်အနေနဲ့ထည့်သွင်းသင်ကြားပေးပါတယ
်ကိုလင်းလင်းကိုတိုင်ကြတော့ဒီတက္ကသိုလ်ကျောင်းသားတယောက်အနေနဲ့အခုဒီ BBLA အဖွဲ့မှာဟိုပါဝင်လာတဲ့အကြောင်းရင်းကိုလည်းပြောပြပါအောင်ရှင
်ဟောပါကျွန်တော်အနေနဲ့ကတော့အဲဒီအဓိကကလက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ပေါ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ဆိုတဲ့အခါမှာကျွန်တော်တို့ဘယ်အဖွဲ့အစည်းတွေကကျွန်တော်တို့ဝင်လာကြမှာတော့အများကြီးများများဆက်စားမရှိသေးပါဘူး။ဒါပေမဲ့အဲပေါ်ဒီ BBLA ဆိုတာမျိုးရှိတဲ့အခါမှာကျွန်တော်မူဝါဒတွေကိုတရားဖတ်တယ်။အဓိကကအနာဂတ်နိုင်ငံတော်မှာဒီ Federal ပေါ့နော် Federal နိုင်ငံတော်အတွက်ကတကယ်ကိုနိုင်ငံရေးကြီးမားချက်ခိုင်ခိုင်မာမာရှိတယ်။စေရေးစုဖွဲ့မှုရာကြီးကြီးလေးလေးရှိတဲ့ဒီ BBLA ကိုဒီအာ DBA ဒီဟာတွေကြောက်ရောနောက်တစ်ခုကတော့ဒီဒီတက်ကိုတည်ထောင်တဲ့ကုအာကဗျာဆရာမောင်ဆောင်ခါပါနော်။အခုတော့လက်ရှိတော့ကုကေဟူပေါ့။သူ့ရဲ့နိုင်ငံရေးဖြတ်တန်းမှုပေါ်ယုံကြည်မှုကြောက်ရောBBL ကိုရွေးချယ်ခဲ့တာပ
ါဆွဆွပြောသားတဲ့တည်းမှာလည်းဒီ BBL ကိုတည်ထောင်ရတဲ့အကြောင်းရင်းမှာဒီဆရာနာရှင်ကိုစန့်ကျင်ပြီးတော့လက်နက်ကင်တိုက်ပွဲဝင်ဖို့ဆိုတဲ့အချက်ကလည်းပါနေတဲ့ခါကျတော့တကယ်စနစ်အပြောင်းလဲကိုလှုပ်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်တော်လန်ရေးလမ်းကြောင်းတစ်ခုတည်းနဲ့ပဲသွားမှာလားတခြားလမ်းကြောင်းတွေပေါ်မှာရောဘယ်လိုစဉ်းစားတာမျိုးတွေရှိလဲရှင
်ဒီလက်နက်ကင်လမ်းစဉ်ဆိုတာကတော့ဒါမဖြစ်မသားလို့ရွေးရတဲ့ဟိုလမ်းစဉ်တစ်ခုပါပဲဒါပေမဲ့လက်ရှိမှာတော့လက်ရှိနိုင်ငံရဲ့အခင်းအကျင်းပေါ့နော်ကျွန်တော်တို့အာဏာသိမ်းထားတဲ့ဒီစစ်တပ်ပေါ့နော်ဒီစစ်တပ်ရဲ့အခင်းအကျင်းအရဆိုရင်တော့စီရေးရတိုက်ထုတ်မှာပဲနိုင်နိုင်တဲ့အနေအထားမျိုးဖြစ်တယ်ပေါ့ဒါပေမဲ့စနစ်အပြောင်းလဲတစ်ခုလုံးကိုလုပ်ဖို့အတွက်ကတော့ဒီလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်ဘူးလို့ယူဆတယ်အဲနိုင်ငံရေးနီးနာတွေဒုရုပဝင်ရေးနီးနာတွေကိုလည်းတိုးအပ်တယ်အဲ့အတွက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကပြင်ဆင်နေရတယ်တော့ရှိပါတယ်လှုပ်ဆောင်နေရတယ်လည်းရှိပါတယ်
အခု BBLA အနေနဲ့ရှစ်ဆက်အနာဂတ်ပေါ့နော်အဲ့အတွက်ကိုအခုဟိုဘယ်လိုဆက်ပြီးတော့ရှောက်လှမ်းမလဲနောက်ပြီးတော့အဲ့ဒီအတွက်ရည်မှန်းချက်ပေါ့နော်အနာဂတ်ရည်မှန်းချက်ပန်းနိုင်တာပါလဲရှင
်အနာဂတ်ရည်မှန်းချက်ဆိုတာကကျွန်တော်တို့ရဲ့တော်လိုင်းရည်မှန်းချက်ကကနဦးအစတွေကရည်မှန်းထားတဲ့ဟာပဲပေါ့နော်ဒီခုတိုင်လေဒီရည်မှန်းချက်ပဲအနာဂတ်ရည်မှန်းချက်ပဲပေါ့အဓိကကဘာလဲဆိုရင်ဒီအဟိုပါဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့ခွင့်ရေးတွေကိုအာမခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးပေါ့နော်ဒါအရေးကြီးတယ်အဲ့ဒီမှာမှဒီပြည်နယ်တွေဒီပြည်နယ်ပြည်အောင်စုအဖွဲ့ဝင်ပြည်နယ်တွေအချင်းချင်းကြားမှာအဲဒန်းလူညီများမှုရှိဖို့အတွက်ဗမာလူမျိုးစုတွေအတွက်ဗမာပြည်နယ်ဒါမှမဟုတ်လဲဗမာဖက်ဒရယ်ယူနစ်ဒီတည်ထောင်နိုင်ရေးပေါ့ဒါတွေကတော့အဲကျွန်တော်တို့ရဲ့အနာဂတ်ရည်မှန်းချက်တွေဖြစ်တယ်ဆိုတော့ဒီရည်မှန်းချက်တွေကိုလက်တွေ့ကောင်းတဲ့ဖော်နိုင်ဖို့အတွက်ကလည်းကျွန်တော်ခုနပြောလိုပဲဗမာအများစုတွေနေတဲ့နေရာတွေကိုသွားရမယ်အဲ့ဒါလူလူထောက်ခံမှုကိုကျွန်တော်တို့ယူရမယ်အဲ့အဲ့အတွက်ကြောင့်လည်းကျွန်တော်တစင်ချင်းစီပြင်ဆင်ပါတယ
်လူထုထောက်ခံမှုအနေထားကိုဘယ်လိုတွေးရလဲရှင်။နောက်ဆိုတော့တစ်ဖက်မှာကြတော့လေဒီစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်တို့ကထွက်ပြေးတိမ်းရှောင်ရတယ်။တစ်ဖက်မှာလည်းဒီလိုပြန်ပြီးတော့တိုက်ခိုက်နေကြတော့အဲ့တော့ဘက်နဲ့ဘက်ကြားမှာလူထုကဟိုတစားကန်ပုံစံမျိုးပေါ့နော်။တို့ပို့ပြီးဒုက္ခရောက်နေတဲ့အတွက်ဒါမျိုးမှာပြန်ပြီးတော့တော်လှန်နေတဲ့လူတွေပေါ်မှာတို့ဘက်ကအာသဘောထားပေါ့နော်။အဲ့လားဘယ်လိုတွေးရလဲရှင်။
ဟိုတခါလေမှာတော့သူတို့လည်းဂျင်းနဲ့ကြက်တဲ့အခြေအနေတွေရှိရပါတော့နော်ဂျင်းနဲ့ကြက်တဲ့ဖြစ်ရတဲ့အခြေအနေတွေရှိတယ်ဒုက္ခရောက်ရတဲ့အခြေအနေတွေရှိတယ်ဒါပေမဲ့လည်းပဲကျွန်တော်တို့မိသားစုတွေဆိုလို့ရှိရင်လည်းဒါပြည်သူတွေပဲလေသူတို့ဆိုလည်းဂျင်းနဲ့ကြက်တဲ့ရောက်ရတာပဲဒီအဲတစ်ဖက်မှာတော်လန်ရေးသမားတွေရှိတယ်တစ်ဖက်မှာစစ်တပ်ရှိတယ်သူတို့ဘာကိုရေးမလဲပေါ့နော်စစ်တပ်ကိုစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဘယ်လိုမှရှင်သန်လို့မရဘူးဒီ လုံးဝအခုဆိုရင်တစားတစားအခွင့်အရေးကိုပိတ်ပင်နေတစားတစားပဲချုပ်နှောင်နေစီးပွားရေးရလူမှုရေးရအကုန်လုံးခိနေချုပ်ချယ်လာရကြမလို့ဟိုကျွန်တော်မိသားစုအမြင်ကနေပြောမယ်ဆိုရင်တော့သူတို့ကမကောင်းဘူးဒါအုပ်ချုပ်တာမကောင်းဘူးဆိုတော့သူတို့ပြနေပြီးသားပဲအဲ့တော့အဆုံးအထိပဲဒီဒေါ်လာရေးကိုလည်းဆက်ပါသွားမှာ
နင်းနေညာကျန်တိုင်းတင်ဆက်နေကြမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်မှာပါ။အခုတလောစစ်တပ်ထိတ်တန်းဗိုလ်ချုပ်ကြီးတွေအစင်းမြင့်စစ်တပ်အရာရှိကြီးတွေဖမ်းဆီးခံရတာရာဒူးကနေဖယ်ရှားခံရတဲ့သတင်းတွေမကြာခဏတွေ့နေရပါတယ်။ဆီယာနာသိမ်းမိကလေးကနိုင်ငံရဲ့အထွေထွေအကျက်အတဲပိုးပြီးဆိုးတဲ့ဆိုးလာချိန်မှာဒီလိုတက်တွင်းပြောင်းလဲမှုတွေဟာဘယ်လိုသဘောဖြစ်နိုင်ပါသလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအထွေထွေအကြက်တဲအောက်မှာအဖြုတ်အထုတ်ကြမ်းလာတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအမှတ်တစစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးတေဇကျော်နဲ့စစ်တပ်အရာရှိကြီးတချို့ဖမ်းဆီးစစ်ဆေးခြင်းခံနေရတယ်ဆိုတဲ့သတင်းတွေဩဂုတ်လပထမပတ်အတွင်းမှာထွက်ပေါ်လာခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးတေဇကျော်ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အယုံကြည်ရဆုံးပုံကူဖြစ်တယ်လို့လည်းသတင်းတွေကဆိုပါတယ်အခုလိုစစ်တပ်ရဲ့ထိပ်ပိုင်းဗိုလ်ချုပ်ကြီးတူဦးကိုဘာလို့ဖမ်းဆီးစစ်ဆေးတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးထုံးစံအတိုင်းစစ်ကောင်စီဟာစစ်တပ်တွင်းမှာဖမ်းဆီးစစ်ဆေးတာတွေအရေးယူတာတွေကိုလူသိရှင်ကြားထုတ်ပြန်လို့မရှိတဲ့အတွက်အခုလိုထွက်ပေါ်လာတဲ့သတင်းတွေဟုတ်မဟုတ်မှန်ဆိုတာအတည်ပြုဖို့တော့ခက်ခဲပါတယ်ဇူလိုင်29ရက်နေ့မြစည်းမသတင်းမှာလဲကန်ယူတန်းဒေသတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုဗိုလ်ချုပ်တစ်လွင်ထူးအမှတ်20စစ်စင်ရေးကုကဲမှုဌာနချုပ်မှုဗိုလ်မှူးချုပ်ဝင်းကျော်သူနဲ့တနင်္သာရီတိုင်းဒေသကြီးလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးသိန်းလင်းတို့ကိုဇူလိုင်26ရက်နေ့ကနေပြည်တော်ကလာတဲ့အထူးဖွဲ့ကဖမ်းဆီးခဲ့တယ်။ဇူလိုင်23ရက်နေ့ကလည်းကချင်ပြည်နယ်မြို့ကြီးနားမြို့အခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ကူကူမောင်ဒုတိယတိုင်းမှုဗိုလ်မှူးချုပ်အောင်မျိုးဦးကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်ကြည်လင်းဖားကတ်တက်မှတ်မှုနဲ့အခြားသောစစ်ဘက်အရာရှိနှစ်ဦးကိုနေပြည်တော်ကဖမ်းဆီးပြီးယာဒုကဖယ်ရှားခဲ့တယ်လို့ဖော်ပြခဲ့တာတွေ့ရပါတယ်။ဒါအပြင်2023မတ်လ29ရက်နေ့မှာအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်မြတ်သက်ဦးဖမ်းဆီးထိန်းသိမ်းခြင်းခံရတယ်လို့မီဒီယာတွေမှာဖော်ပြခဲ့ပါတယ်။စစ်ကောင်စီကတော့ဒီသတင်းနဲ့ပတ်သက်လို့အတည်ပြုတာမျိုးသတင်းထုတ်ပြန်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့2023ဇွန်16ရက်နေ့မှာတော့ဗိုလ်ချုပ်မြတ်သက်ဦးကိုလာအိုနိုင်ငံဆိုင်ရာမြန်မာသံမတ်ကြီးအဖြစ်ခန့်အပ်ကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ခဲ့တာတွေ့ရပါတယ
်အခုလောက်ထိစစ်တပ်ထိတ်တန့်ဗိုလ်ချုပ်ကြီးတွေအစစ်မြင့်စစ်တပ်အရာရှိကြီးတွေဖမ်းဆီးခြင်းခံရတာယာရုကဖယ်ရှားခံရတာမျိုးဗိုလ်ချုပ်မှုကြီးတန်းရွှေတက်ချုပ်အဖြစ်တာဝန်ယူခဲ့တဲ့နှစ်ပေါင်း20ကျော်အတွင်းမှာမတွေ့ခဲ့ရဘူးလို့စစ်ဖက်အရက်ဖက်ဆက်ဆံရေးလေ့လာသူတို့ကဆိုပါတယ်ဒါကြောင့်လဲမြန်မာနောင်ကအဖြုတ်အထုတ်များတဲ့မင်းအောင်လိုင်းအောက်ဘဝမရေရတဲ့စစ်ဗိုလ်ချုပ်များလို့ခေါင်းစဉ်ပေးပြီးတော့စောင်းပါတပုတ်ဖော်ပြခဲ့ပါတယ်။အဲ့ဒီစောင်းပါမှာအာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလက်အောက်မှာနေပြီးတော့မှရှိတဲ့ထိပ်သီးဗိုလ်ချုပ်ကြီးတွေသာမကစစ်တိုင်းမှုတွေပါမကြာခဏအဖြုတ်ခံရအထုတ်ခံနေရပြီးပခုံးထက်ကအပွင့်ခတ်တွေဝေစာနေပေမဲ့ဘဝမရေမရဖြစ်နေတယ်လို့မှတ်ချက်ပေးပြီးဗိုလ်ချုပ်ကြီးများထုံးဦးဗိုလ်ချုပ်စင်မင်းထက်ဒုဗိုလ်ချုပ်ကြီးတန်းလိုင်းလေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမောင်မောင်ကျော်မြောက်ပိုင်းတိုင်းမူဗိုလ်ချုပ်ကိုကိုမောင်အရှိတောင်ပိုင်းတိုင်းမူဗိုလ်ချုပ်မြတ်သက်ဦးတို့ရဲ့ဖြစ်စဉ်တွေကိုဥပမာပေးပြီးစစ်ဗိုလ်ချုပ်တွေရဲ့ဘဝမရေမရမသေးစားမှုတွေကိုရေးသားထားပါတယ်စစ်တပ်တွင်းမှာယာဒူးတိုးပေးပြီးတော့ယာဒူးကနေဖြုတ်တာတွေနဲ့ပတ်သက်ပြီးစီဒီအမ်ဗိုလ်ကြီးစင်ရော်ရဲ့ပြောကြားချက်ကိုလည်းမြန်မာနောင်းကအခုလိုဖော်ပြထားပါတယ်အခုကြတော့ဒီလိုမဟုတ်တော့ပါဘူးမင်းအောင်လိုင်းကဟစ်တလာထက်စိုးသွားတဲ့အနေအထားပါပဲ ။ဘာကြောင့်လဲဆိုတော့သူ့အမိန့်ကိုမနာခံရင်သူနဲ့လက်မတွဲရင်သူခိုင်းတဲ့အတိုင်းမလုပ်ရင်ဖြုတ်ထုတ်တတ်ပါပဲ။အခုစစ်ဘိုလ်ချုပ်တွေရဲ့ဘဝကကြိုးရမ်းပေါ်လမ်းလျှောက်နေရတဲ့အဖြစ်ပါပဲ
။လက်ရှိအခြေအနေမှာစစ်ဘိုလ်ချုပ်တွေဟာဒီနေ့မှတိုင်းမှုနောက်နေ့မှဘာဖြစ်မယ်ဆိုတာမသေးကြမရေရာတော့ပါဘူး။အဲ့ဒီလိုဖြစ်နေတဲ့စစ်ကောင်စီလက်အောက်စစ်တပ်အခြေအနေကိုအမေရိကန်ပြည်ထောင်စုငင်းကြမ်းရေးအင်စတီကျူ USIMB နဲ့ Wilson Center တို့မှာသုတေသနပညာရှင်ဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းကထင်သလောက်အင်အားမရှိဘဲတချိန်တိုးအင်အားကျဆင်းချိနဲ့လာတဲ့မြန်မာစစ်ကောင်စီတပ်ဆိုတဲ့စာရန်တစ်စောင်ရေးသားခဲ့ပါတယ်။အဲ့ဒီစာရန်ကို USIMB က2023မေလကဖော်ပြခဲ့ပါတယ်။အဲ့ဒီစာရန်မှာစစ်တပ်အင်အားဟာအာဏာမသိမ်းအချိန်ကခံမှန်းခဲ့ကြသလို3သိန်းကနေ4သိန်းကြားမရှိဘဲလက်ရှိအချိန်မှာစစ်တပ်အင်အား3000ခွဲခန့်သာရှိပြီးတကယ့်တိုက်ခတ်ရေးအင်အားဟာ9000ခန့်သာရှိတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံအနှံ့တိုက်ပွဲတွေမှာအကြဆုံးများနေတာတပ်ပြေးတွေပိုများလာတယ်လို့တော်လန်ရေးအင်အားစုတွေစီဘက်ပြောင်းခိုလုံလာကြတာတပ်တွင်းအခြေအနေတွေကြောင့်စစ်တပ်ပိုင်းဆိုင်ရာကျဆင်းနေတာစစ်သားတွေစုဆောင်းဖို့ခက်ခဲလာတာတွေကြောင့်စစ်ကောင်စီစစ်တပ်ဟာမြန်မြန်ဆန်ဆန်ပဲအင်အားကျဆင်းကာချိနဲ့နေပြီလို့ရဲမျိုးဟင်းကရေးသားပါတယ်။ဒါကြောင့်စစ်ကောင်စီဟာခုခံတော်လှန်ရေးအင်အားစုတွေကိုနိုင်နှင်းအောင်ထိန်းချုပ်နိုင်ပြီးနိုင်ငံကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့ယူဆတာဟာကြိုးကြောင်းစီလျော်မှုမရှိတော့ဘူး။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြမအရေးမှာချင်းကပ်ပုံတွေပြောင်းလဲသင့်ပါတယ်လို့ရဲမျိုးဟင်းကထောက်ပြထားပါတယ
်။တေဇာရာကတော့စစ်ကောင်စီဟာနိုင်ငံကိုထိန်းချုပ်နိုင်စွာမရှိတော့ပါဘူး။ပြန်လဲတည်ငြိမ်အောင်လဲလုပ်နိုင်စွာမရှိတော့ဘူးဆိုတာကိုနိုင်ငံရေးအကဲခတ်တွေပြည်သာရှင်တွေကမငင်းခုန်ကြပါဘူးစစ်ကောင်စီအလွန်ကာလမှာဘာတွေဖြစ်နိုင်တယ်ဘလို့ဖြစ်တည်တယ်လဲဆိုတဲ့အပေါ်မှာပဲငင်းခုန်ကြတာပါဒီလိုအချိန်မှာပဲစစ်ကောင်စီကဇူလိုင်လ31ရက်နေ့မှာကာလုံအစည်းအဝေးခေါ်ပြီးတော့အရေးပေါ်ကာလတက်တန်းကိုနောက်ထပ်6လထပ်တိုးလိုက်ပါတယ်တိုင်းပြည်အေဂျင့်တည်ငြိမ်မှုမရှိသေးလို့ဆိုပြီးအကြောင်းပြပါရယ်စစ်ကောင်စီကဒီလိုအကြောင်းပြတာကိုဦးကျော်စန်းသားကတော့ VOA Editor ဆွေးနွေးခန်းမှာအခုလိုသုံးသပ်ပြောကြားခဲ့ပါရယ
်နိုင်ငံတော်တည်ငြိမ်အေဂျင့်မှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေဂျင့်မှုမရှိအောင်ဘယ်သူကလုပ်နေရလဲဆိုတဲ့ဟာအဓိကကြားမယ့်မေးခွန်းဖြစ်တယ်လို့ထင်ပါတယ်ပထမဦးဆုံး2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီနိုင်ငံဟာပုံပြီးပြည်ပြင်းလာမယ်ရှေ့ကိုအေဂျင်ဆက်သွားမယ်လို့ရက်ပြောလင်းထားရတဲ့အချိန်ဖြစ်ပါတယ်။အဲ့ဒီအချိန်မှာအဲ့ဒါကိုဖျက်သိမ်းပြီးတော့သူတို့အာဏာသိမ်းလိုက်ကြတဲ့ကနိုင်ငံတော်တည်ငြိမ်အေဂျင်မှုကပြတ်ပြတ်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေဂျင်မှုကမရှိတာအမှန်ပါပဲ။သူတို့တည်ငြိမ်အေဂျင့်အောင်တစ်ခုမှလုပ်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေဂျင့်မှုနဲ့ဆက်ညင်တဲ့ကိစ္စလို့ပြောချင်ပါတယ
်။ဦးကျော်စန်သားရဲ့သုံးသပ်ချက်ဟာအတော်ရှင်းပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ခေါင်းဆောင်တဲ့စစ်တပ်ကအာဏာသိမ်းခဲ့လို့သာနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြပြခဲ့ရကတိုင်းရင်းသားပြည်သူတွေအထွေထွေအကြအတဲနဲ့ကြုံတွေ့နေရခြင်းဖြစ်တယ်ဆိုတဲ့အကြောင်းပါခင်ဗျာ
ဒါကတော့ကပ္ပမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းချဲ့မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်တရုတ်မြန်မာနှစ်နိုင်ငံထုတ်ပြန်ချက်တွေကိုနှိုင်းရှင်ကြည့်တဲ့အခါမှာကုံသွဲမှုကွာဟချက်နှစ်ဆမြင့်တက်လာတာကိုတွေ့ရပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းချဲ့မှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
တရုတ်မြန်မာနှစ်နိုင်ငံထုတ်ပြန်ချက်တွေကိုနှိုင်းယှဉ်ကြည့်တဲ့အခါကုန်သွယ်မှုကွာချက်နှစ်ဆမြင့်လာတာကိုမြင်ရပါတယ်စစ်ကောင်စီစီးရင်တွေအရ2022-2023ဘဏ္ဍာနှစ်အတွင်းတရုတ်နိုင်ငံနဲ့အမေရိကန်ဒေါ်လာ6ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒါပေမဲ့တရုတ်အောက်ခွန်ဌာနစီးရင်တွေမှာတော့အမေရိကန်ဒေါ်လာ26ဘီလီယံကျော်ရှိခဲ့ပါတယ်ဒါကြောင့်ကုန်သွယ်မှုတန်ဖိုးကွာချက်ကအမေရိကန်ဒေါ်လာ18ဘီလီယံနီးပါးအထိရှိခဲ့ပါတယ်လာလိုက်ကွာချက်ကလည်းအမေရိကန်ဒေါ်လာ1ဘီလီယံကနေ2ဘီလီယံကြားရှိခဲ့ပါတယ်ဒီကွာချက်ဟာအာဏာသိမ်းပြီးနောက်ပိုင်းတရားမဝင်ကုန်သွယ်မှုတွေများပြားလာတာကိုပြနေပါတယ်စစ်ကောင်စီစီးရင်တွေအရပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်း တရုတ်နိုင်ငံကအကြီးဆုံးကုန်သွယ်ဘက်အဖြစ်ဆက်လက်ရပ်တည်နေပါတယ်2022-2023ဘဏ္ဍာနှစ်မှာနိုင်ငံခြားကုန်သွယ်မှုတန်ဖိုးစုစုပေါင်းအမေရိကန်ဒေါ်လာ34ဘီလီယံနီးပါးရှိခဲ့ပါတယ်စုစုပေါင်းကုန်သွယ်မှုရဲ့28ရာခိုင်နှုန်းကျော်ကတရုတ်နိုင်ငံနဲ့ကုန်သွယ်မှုဖြစ်ပါတယ်ထိုင်းနိုင်ငံနဲ့အမေရိကန်ဒေါ်လာ6ဘီလီယံနီးပါးကုန်သွယ်ခဲ့ပြီးဒုတိယအများဆုံးဖြစ်ခဲ့ပါတယ်စင်ကာပူနိုင်ငံနဲ့တော့အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ခဲ့တာပါ 2020-2021 ဘဏ္ဍာနှစ်နဲ့ရှင်ရင်စက်မှုကုန်ကျော်ပစ္စည်းတင်ပို့မှုပမာဏပိုများလာပါတယ်ပမာဏအားဖြင့်အမေရိကန်ဒေါ်လာ 2.8 တန်းကျော်ပိုတိုးခဲ့ပါတယ်2022-2023ဘဏ္ဍာနှစ်မှာပို့ကုန်တင်ပို့မှုစုစုပေါင်းအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိခဲ့ပါတယ်စက်မှုကုန်ကျော်ပစ္စည်းတင်ပို့မှုကအမေရိကန်ဒေါ်လာ17ဘီလီယံနီးပါးနဲ့အများဆုံးဖြစ်ပါတယ်လေယာဉ်ထွက်ကုန်တင်ပို့မှုကအမေရိကန်ဒေါ်လာတန်း620ကျော်ညွန့်နေသွားပါတယ်တပ်ထုတွင်းထွက်ပစ္စည်းတင်ပို့မှုနဲ့အခြားကုန်စည်တင်ပို့မှုတွေမှာလည်းလျော့ကျခဲ့ပါတယ်ဒီကနေ့ဘဏ္ဍာနှစ်အတွင်းနေဆက်ကုန်သွယ်မှုတန်ဖိုးစုစုပေါင်းအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့ပါတယ်ထိုင်းနိုင်ငံနဲ့အမေရိကန်ဒေါ်လာ5ဘီလီယံကျော်ကုန်သွယ်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်တရုတ်နိုင်ငံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ3ဘီလီယံကျော်ရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ဒေါ်လာတန်း120ကျော်အိန္ဒိယနိုင်ငံနဲ့အမေရိကန်ဒေါ်လာ16တန်းကျော်ကုန်သွယ်ခဲ့ပါတယ်လာအိုနိုင်ငံနဲ့နေဆက်ကုန်သွယ်မှုကိန်းဂဏန်းကိုစစ်ကောင်စီဘက်ကဖော်ပြထားတာမရှိပါဘူ
း ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်တနင်္ဂနွေညကျန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျွန်မတို့ရဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်တယ်လို့ဒီလူထုမိတ်ဆွေ24နာရီအစီအစဉ်မှာလည်း RFA လွတ်လပ်တဲ့အာရှအတန်းနဲ့ပူးပေါင်းတင်ဆက်နေပါတယ်ရှင်အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မိုးစော်ဒီမိုကရေစီဆိုတဲ့တော်ရရှင်ကတော့ရှေ့ရဲ့ရှစ်လရှစ်လေးလုံးနေမှာစာရေးလာတာပါမင်္ဂလာပါ VOE တဲ့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီး35နှစ်ပြည့်ခဲ့သလို VOE ကိုအားပေးနားဆင်လာခဲ့တာလဲ46နှစ်တိုင်ခဲ့ပါပြီဗျာတဲ့ VOE ဝိုင်းတော်သားတွေအားလုံးဘေးကင်းကျန်းမာကြပါစေအစဉ်မြဲအားပေးလျက်ပါတဲ့ကျေးဇူးတင်ပါတယ်ကိုမိုးစော်လည်းဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်တော်နီလေးဆိုတဲ့တော်ရရှင်ကတော့မေးခွန်းတစ်ခုမေးလာတာပါ။ VOE တန်လွင့်ဌာနရဲ့အခုလက်ရှိဌာနမှူးနာမည်ကိုတည်ကြပါတယ်။အရင်ကဆိုသတင်းပြည့်အမြဲလိုချင်ကြပါတယ်။အခုတလောမကြားရတာကြားပြီးဖြစ်လို့တည်ကြပါတယ်။ကျွန်တော်ကတော့အမြဲနားထောင်တဲ့ပရိသတ်တူဖြစ်ပါတယ်။ VOE ဝန်ထမ်းတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေတဲ့။ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးကြပါတယ်နော်။ကျမတို့ VOE ဌာနမှူးရဲ့နာမည်ဆိုလို့ကျမတို့ VOE ဌာနမှူးနာမည်ကိုတော့ဒီနေ့ပြင်မကျင်ညာတတ်ပါဘူးတခါတလေအထူးအစီအစဉ်တင်ဆက်လို့တွေးဆောင်မင်းမြန်ငန်းတို့ဘာလို့လုပ်ရင်တော့ VOE ဌာနမှုဆိုပြီးကျင်ညာတတ်ပါရင်တော့ကျမတို့အစီအစဉ်တွေပြီးရင်တော့ VOE ဌာနမှုနာမည်ကိုမကျင်ညာပါဘူးကျမတို့အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့ engineer တွေရဲ့နာမည်တွေကိုကျင်ညာတာဖြစ်ပါတယ်လောလောဆယ် VOE မြန်မာဌာနကိုတာဝန်ယူထားတာကတော့ယာယီဌာနမှုဒေါက်ခင်စိုးဝင်းဖြစ်ပါတယ်ရှင်ဒီတော့ရှင်ရဲ့အမေကိုဖြစ်ပြီးသားဖြစ်မယ်ထင်ပါတယ်နော် ဖြူရီအစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဖြူရီအစီအစဉ်တစ်ခုပြန်လွှင့်ပေးပါဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။သူကလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာတုန်းက VOG ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးကိုအမှတ်တရပြန်နှားထောင်ချင်ပါတယ်ဆိုပြီးတော့အခုလိုမျိုးတောင်းဆိုလာတာဖြစ်ပါတယ်။
VOA မြန်မာဝိုင်းဝန်တော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ဆက်လိုက်ပါရစေ။2009ခုနှစ်လောက်ကထိုင်းနိုင်ငံကနေတဆင့်တချင်းတပုတ်တောင်းပူတာကလွဲပြီးတော့ VOA ကိုစာမရေးဘူးပါဘူး။တကယ်တော့1994လောက်ကနေဒီနေ့အထိ VOA ကိုနှင်းညမပြတ်အမြဲနားထောင်နေတဲ့ VOA ရဲ့ဝါရင်အမာခံပြည့်သက်တယောက်ပါ။ Line to Radio ခစ်ကနေဒီနေ့ Facebook ခစ်ကာလအထိပါ။ VOA ကိုတောင်းဆိုချင်တာလေးတခုရှိလို့ပါ။တခြားတော့မဟုတ်ပါဘူး။2003ခုနှစ်လောက်ကထုတ်လွှင့်ခဲ့ပူတဲ့ဟာသာဇလန်တူလေးတခုကိုအလင်းသိရင်ပြန်ထုတ်လွှင့်ပေးစီခြင်းတာပါအဲ့ဒီကာလကပြပရောက်အတိုက်ခံအဖွဲ့အစည်းဘောင်းဆောင်ရဲ့ statement ဒေါ်လာရေးကိုတယောထားတဲ့အကြောင်းလေးပါစင်ကာပူ online media ကကူးယူဖော်ပြတယ်ဆိုလားမှတ်မိနေပါသေးတယ်ရွာဦးကျောင်းကိုမြို့ကဧည့်သည်တယောက်ရောက်လာတာကနေကြီးညာချက်ထုတ်ပြန်တဲ့ယဉ်ကျေးမှုကိုဆရာတော်ကသဘောကျသွားပြီးတော့နောက်ဆိုရင်အပြင်သွားဖို့ကပ္ပိယကိုလဲပြင်ခိုင်းတာကအစားပါဇက်နဲ့မပြောတော့ဘဲနဲ့တင်ပုံကြီးပေါ်မှာကပ္ပိယကိုအတိပေးထုတ်ပြန်လိုက်သည်ဆိုတာမျိုးဆရာတော်ကတဆင့်တကြောင်လုံးကူးဆက်သွားပြီးတော့တခုခုဆိုရင်ကြောင်ညာချက်ထုတ်ပြီးပဲစကားပြောကြတော့တယ်။ဘုန်းကြီးတွေကတဆင့်ရွာသားတွေကိုကူးဆက်တကြီးမိန်းမကသူ့သမီးကိုဤစားစကားလိုက်ပြောတဲ့သူကိုမကြိုက်ကြောင်းကအစကြောင်ညာချက်ထုတ်အချင်းချင်းရန်ဖြစ်အပြန်အလှန်ကြောင်ညာချက်နဲ့ပဲရန်ဖြစ်ကြတာမျိုးတွေကိုနားထောင်မိသူတိုင်းမပြုံးမိပဲမနေနိုင်အောင်ရတမြောက်စွာတင်ဆက်သွားတာအရန်သဘောကျမိပါတယ်။စာလဲရှည်သွားပြီးမို့အလင်းသက်တဲ့အခါပြန်ပြီးတော့ထုတ်လွှင့်ပေးဖို့ထပ်ပြီးတောင်းဆိုပြရစီဝိုင်းတော်သားများရှင်လန်းကြပါစေ
ကိုစွန်ညီဖြစ်ပါတယ်ရှင်ကိုစွန်ညီက View American တန်ကိုနှစ်ပေါင်း30နေပါနေညမပြတ်နားထောင်ပါတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီ2002 2003လောက်တုန်းကထုတ်တဲ့အစီအစဉ်တစ်ခုပြန်နားထောင်ခြင်းပါတယ်လို့စဉ်းစားတာစဉ်းစားလို့ကိုမရအောင်ဖြစ်နေတာနောက်တော့မှကျွန်မပြန်ပြီးတော့သတိထားမိတာကကျွန်မက View ကိုအလုပ်စားလုပ်တာ2006ဆိုတော့2002 2003တုန်းကတော့အစီအစဉ်တွေကိုမသိပါဘူးရှင်ဒါမဲ့ကိုစိုးညီပြောတဲ့အစီအစဉ်ကိုကျမသိတယ်လို့ထင်ပါတယ် statement တွေထုတ်တဲ့အစီအစဉ်လေးအဲ့ဒါနဲ့ပြန်ရှာတော့ဒီ2009ဩဂုတ်လ25ရက်နေ့ကတင်ဆက်ပေးတဲ့အစီအစဉ်ဖြစ်မယ်လို့ထင်ပါတယ်နော်တိုက်တိုက်ဆိုင်ဆိုင်ဒီလကလည်းဩဂုတ်လဆိုတော့အဲ့ဒီအစီအစဉ်ထုတ်လွှင့်ပေးတာလည်း14နှစ်ရှိပါပြီဒါကြောင့်မလို့ဟိုနှစ်တွေလည်းစိတ်ထဲမှာများမှားပြီးတော့တွေးနေမိလားထင်မိပါတယ်ကျမထင်တဲ့အစီအစဉ်ကတော့ကိုကျော်အောင်လွင်တင်ဆက်ပေးတဲ့အမှုပညာမိုးကောင်းကင်အစီအစဉ်ကတယ်လက်တော့ပုံမြင်ဆိုပြီးတင်ဆက်ပေးတဲ့အစီအစဉ်ဖြစ်မယ်ထင်ပါတယ်။စင်ကူအခြေဆိုင်တန်လွင်အိမ်မက်အွန်လိုင်းမဂ္ဂဇင်းရဲ့၅နှစ်ပြည့်အထူးထုတ်မှဖော်ပြထားတဲ့ကဘာဆိုးမင်းဆိုတဲ့စာရေးဆရာရေးသားတဲ့တယ်လက်တော့ပုံမြင်ဆိုတဲ့ဝတ္ထုကိုကိုကျော်အောင်လွင်ကရေဒီယိုအစီအစဉ်ဖြစ်နဲ့တင်ဆက်ပေးခဲ့တာပါ။ကျမတို့ဒီအင်တာနက်ဆာမျက်နှာပေါ်မှာလည်းရှိပါသေးတယ်။အခွင့်အသင်ပြန်လွှင့်ပါမယ်နော်။အစီအစဉ်ကိုနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဆက်ပြောရင်ဖွင့်လာတဲ့သရရှင်တယောက်ရဲ့စာတစ်စောင်ကိုဖော်ပြပေးချင်ပါတယ်เนาะအခုတလောမြောက်ရီနေမြေတဝိုက်ကဒီ online cyber crime online ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတွေမကြာခဏတက်တာသတိထားမိကြမယ်ထင်ပါတယ်ကမ္ဘာတဝန်းကနိုင်ငံတွေကိုဒီ online ကနေပြီးတော့လိမ့်လည်လှည့်ပြားတဲ့လုပ်ငန်းတွေကိုတွင်းတွင်းကြဲကြဲလုပ်ကိုင်နေကြတာပါဒီမှာအဲ့ဒီလုပ်ငန်းတစ်ခုမှာကိုယ်တိုင်အလုပ်လုပ်နေပါတယ်ဆိုတဲ့လူငယ်တူရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကတခြားသူတွေတတိထားရအောင်လို့ဒီစာကိုတေချာဖော်ပြပေးပါကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့
ကျွန်တော်မြောက်ဝတီမြို့ကိုကွန်ပျူတာနဲ့အင်္ဂလိပ်စာရရင်လစာကောင်းတယ်ဆိုလို့တက်လာခဲ့တာပါမြောက်ဝတီကတရုတ်တွေအလုပ်ယုံကို HR ဆိုတဲ့လူတွေကအလုပ်သွင်းပေးပါတယ်အလုပ်က finding chatting ဆိုပြီးရှိပါတယ်ဒီနေ့ကိုနိုင်ငံသားတွေရှိက Telegram account တောင်းရပါတယ်တစ်လလူ60ရှာရပါတယ်မရှာနိုင်ရောရပါတယ်ဂျင်ဆက်နဲ့တို့တာတွေဘာတွေလဲရှိပါတယ်တချို့ဆိုရင်လက်လွန်သွားလို့ချောင်းနဲ့မျောကန်ရတဲ့လူတွေလည်းရှိပါတယ်။နိုင်ငံသားတွေနဲ့စကားပြောဖို့တရုတ်ကောင်မလေးတွေငှားပြီးသူတို့ပုံနဲ့စကားပြောပေးရတာပါ။ပြီးရင်ဂိမ်းအကောင့်တွေထဲငွေထည့်ခိုင်းရတာပါ။ပြောရရင်တော့လိမ်ခိုင်းတာပေါ့ဗျာ။ကျွန်တော်တို့ကဒေါ်လာ1000လောက်ထည့်ခိုင်းလို့ရရင်ဘောနပ်ဆိုပြီးဘတ်900ရမယ်ပြောပါတယ်။ဒါပေမဲ့ဘယ်သူမှမရှာနိုင်ပါဘူး။ဘာလို့လဲဆိုတော့ရက်ပေါင်း15ရက်ဆိုပြီးထားပါတယ်။အဲ့ဒီရက်ပြည့်ရင်အထောက်ခံရပါတယ်။ကျွန်တော်ဆိုရင်အခုသိန်း30လောက်ကုန်နေပါပြီအလုတ်သွင်းပေးမယ်ပြောလို့ပေးလိုက်ရတဲ့ပတ်စံလိန်ယူသွားတာများပါတယ်မြဝတီမှာလူလိန်တွေကြီးပါပဲဒါကြောင့် Facebook မှာအလုတ်ခေါ်တဲ့စာတွေ့တိုင်း လူငယ်တွေမသွားကြပါနဲ့လို့ဒီမှာလူငယ်တွေတော်တော်များများဒုက္ခရောက်နေကြပါတယ်။ဒါကြောင့်အများအပြားမျိုးကိုမလာကြဖို့တခြားသူတွေကိုကျွန်တော်တို့ဒုက္ခမရောက်အောင် VOA ကနေတဆင့်ပြည်သူတွေစီကိုတင်ပြပေးလိုက်ပါတယ်။
ဒီတော့ရှင်ကဒီမြောက်ရီက online cyber crime တွေမှာအလုပ်လုပ်နေတဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကလူငယ်တွေအနေနဲ့ဒီလိမ့်နေလှည့်ပြပြီးတော့အဲ့မှာအလုပ်လုပ်ကြဖို့ခေါ်ခံရမှာဆိုလို့တတိပေးတာပါဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်မိသားစုဝင်ငွေအတွက်အသေးအတန်အလုပ်လိုချင်နေတဲ့လူငယ်တွေတတိထားနိုင်ဖို့ဖြစ်ပါတယ်နော်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးပုံမကောင်းမှအစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မဲဒနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းတွေကိုပြောပြမှာပါ။ဗြိတိန်နိုင်ငံမှာအဝေးထိန် drone နဲ့စာပို့တဲ့စနစ်ပထမဦးဆုံးစတင်စမ်းသလိုက်တာ။ Indonesia နိုင်ငံ Jakarta မြို့တော်မှာ Sudanese Yoya Angelonwa Turia ပွဲတော်ကျင်းပပြီးတော့Guinness ကပစံချိန်ချိုးလိုက်တာဒီလိုထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမခင်ဖြူတွေကပြောပြမှာပါရှင
်ဗြိတိန်နိုင်ငံမှာ drone နဲ့စာပို့ရဲ့စနစ်ကိုပထမဦးဆုံးစတင်စံပယ်လိုက်ပါပြီတော်ဝင်စာလိုက်ကစတင်စံပယ်လိုက်တာဖြစ်ပြီးတော့လူသူရောက်ပေါက်နေတဲ့နေရာတစ်ခုဖြစ်တဲ့ Scotland တွေကကျွန်းလေးတွေကိုစာနဲ့တခြားပါဆက်ပစ္စည်းအထုပ်ပိုးတွေကိုပို့ဆောင်ပေးသွားမှာပါအော့ကနီကျွန်းစုတွေနဲ့စတင်စမ်းသပ်မဲ့ဒီစီစဉ်ဟာ၃လကြာမှဖြစ်ပြီးတော့နောက်ပိုင်းမှာတော့အမြဲလိုလိုအသုံးပြုသွားဖို့လည်းစီစဉ်ထားတာပါ။ရာသီဥတုစိုးရွားမှုနဲ့ရင်ဆိုင်ရတဲ့အခါစာပို့စနစ်မှာကြံ့ကြာတက်ပြီးအခုလို drone နဲ့ပို့ဆောင်တာကတော့တော်ဝင်စာရိုက်ရဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိုမြန်ဆန်လာဖို့ရှိပါတယ်။လူငယ်အနှစ်90လောက်ကတည်းကဒီကျွန်းစုတွေကို၄ချောင်းကနေစာပို့စနစ်နဲ့စတင်ပို့ဆောင်ခဲ့တာဖြစ်ပြီးအခု drone နဲ့ပို့ဆောင်တာကြောင့်ပိုးပြီးတော့မြန်ဆန်လာဖို့ရှိနေတာပါ။ drone တွေက6ကီလိုလေးတဲ့ပုံကိုပုံကိုတည်ဆောင်နိုင်ပြီးအဲ့ဒီကျွန်းစုတွေမှာနေထိုင်တဲ့ဒေသခံ300ကျော်လောက်ကိုဝန်ဆောင်မှုပေးနိုင်ပါပါရှင
်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာမှာပြီးခဲ့တဲ့အပတ်ကဆူဒန်နီစီယိုယာအန်ကလောင်ဂျွာတူရီယာပွဲတော်တစ်ခုကိုဖန်တီးပြီးဂင်းနစ်ကမ္ဘာဆန်ကျင်ထိုးခဲ့ကြပါတယ်။ဩဂုတ်လ18ရက်နေ့မှာကြာရောက်မဲ့အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနဲ့အထိမ်းအမှတ်ပွဲတော်တွေကိုကျင်းပနေရမှာအခုလိုဆန်ကျင်ချိုးသွားတဲ့ရိုးရဂီတပွဲတော်ကိုလည်းထည့်သွင်းကျင်းပခဲ့ကြတာပါ
လူပေါင်း15,000 ကျော်ပါဝင်ပြီးတော့အင်္ဂလန်လို့ခေါ်တဲ့ဝါတူရီယာတစ်မျိုးကိုအာကစားခွင့်ကြီးတဲ့စူပေါင်းတီးခတ်ခဲ့ကြတာပါဒီပွဲကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တခြားအင်ဒိုနီးရှားတာဝန်ရှိသူတွေလည်းတက်ရောက်အားပေးခဲ့ကြပါတယ်ဒီရိုးရာဝါတူရီယာကို2010ခုနှစ်ခရဲကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီး UNESCO ကအင်ဒိုနီးရှားရဲ့ရိုးရာယဉ်ကျေးမှုအမွေအဖြစ်သတ်မှတ်ပေးထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးရီးမြို့တော်မှာပြည်ထောင်စုသတင်းဘက်ကကမ္ဘာအကြီးဆုံးထော့ထအသားမြေပေါမုတ်ကြီးတစ်ခုကိုဖန်တီးခဲ့ကြပါတယ်စစ်ဖို့မှု100လောက်က18ကြိမ်မြောက်နှစ်စဉ်ကျင်းပတဲ့ထော့ထပွဲတော်မှာအကျူဝိုင်းဝန်းချက်ပြုတ်ခဲ့ကြတာပါဒီမက္ကဆီကိုရိုးရာအသားမြေပေါမုတ်ထော့ထမှာအသားမျိုးစုံနဲ့ဟင်းသီးရွက်မျိုးစုံနောက်ဒင်ခဲမျိုးစုံပါဝင်ပြီးတော့အရှေ246ပေရှိပါတယ်ပြည်ခရီးနှစ်တုန်းကအခုလိုကျင်းပခဲ့တဲ့ပွဲမှာဖန်တီးခဲ့တဲ့အသားမြေပါမုတ်ရဲ့အရှိကတော့242ပေရှိပါတယ်။ဒီပွဲကိုလာရောက်ကြတဲ့သူတွေကိုလည်းဒီအသားမြေပါမုတ်ကြီးကိုကျူးခဲ့ကြပြီးဒါမှမစားချင်ကြဘူးဆိုရင်တော့မက္ကဆီကိုနဲ့နိုင်ငံတကာအသားမြေပါမုတ်မျိုးစုံကိုလည်းဝယ်ယူစားတောင်းနိုင်ပါတယ်။တခြားအသားမြေပါမုတ်တွေနဲ့မတူတာကတော့မက္ကဆီကန်ရိုးရာထော့ထအသားမြေပါမုတ်ဟာပိုကြီးပြီးအသားမျိုးစုံလည်းပါဝင်တာဖြစ်ပါတယ်ရှင်။
ကိုယောဘတိုက်ဘောတိဒေတာကအမဲလိုက်ဝါသနာပါသူတွေအတွက်ဆက်လိုမျိုးအတန်တူလှုပ်ဆောင်တဲ့ပြိုင်ပွဲတစ်ခုကိုလက်ဗီးယားနိုင်ငံမှာကျင်းပခဲ့ပါတယ်။လက်ဗီးယား၊လစ်သူရေးနီးယား၊အက်စတိုးနီးယားနိုင်ငံတွေကရှင်ပြိုင်သူတွေပါဝင်တဲ့ဒီဆက်အော်တန်နဲ့တူအောင်လှုပ်ဆောင်ရတဲ့ပွဲကိုခေါင်းစဉ်အမျိုးမျိုးအောက်မှာရှင်ပြိုင်ကြရတာပါ။ဆက်ပေါက်ကလေးအမေခေါ်တန်းတိုက်ပွဲပြီးလို့အနိုင်ရတဲ့ဆက်ရဲ့အော်မြည်တန်းတိုက်ပွဲကအတန်ဆရတဲ့ခေါင်းစဉ်တွေနဲ့ရှင်ပြန်ရတာပါနှစ်စဉ်ကျင်းပတဲ့ဒီပွဲဟာလူကြိုက်များလာနေပြီးတော့ဒီနှစ်မှာကျင်းပတဲ့ပွဲဟာ9ကြိမ်မြောက်ဖြစ်ပါတယ်ဒီနှစ်မှာပါဝင်ရှင်ပြိုင်သူ23ယောက်ရှိပြီးတော့ပါဝင်သူတွေဟာသတ်မှတ်ထားတဲ့ရိုးရာအမဲလိုက်ဝတ်စုံတွေကိုဝတ်ဆင်ရမှာပါပြိုင်ပွဲမှာဆက်ခေါ်တန်းကိုအာယုံဆိုင်ကြားကျင်ကြတာကြောင့်ပရိသတ်တွေအကြားပြိုင်ပွဲအတွင်းစကားပြောတာအတန်ထွက်တာတွေကိုတားမြစ်ထားပါတယ်။ပြိုင်ပွဲစတင်လိုက်ပြီးဆိုတာကိုအုတ်ထုတ်ချွတ်အလေးပြုရပြီးနိုင်သူကြီးတွေကလည်းရုပ်ကိုမကြည့်ပဲအတန်ကိုပဲနားဆင်ပြီးဆုံးဖြတ်ရတာပါခင်ဗျာ
။ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူထွေးကတင်ဆက်ခဲ့တာပါ။အခုတော့နောက်ဒီသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံစစ်ကမ်းမြေဖြစ်တဲ့အစ်မဲကိုဥတီမောင်းနှင်လာတဲ့ပလောနိုင်ငံမတ်ပုံတင်ကုန်သင်းမော်တစ်စင်းကိုရုရှားစစ်သည်မော်ကသတိပေးချက်6လံပြစ်ကတ်ခဲ့ရတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။စစ်သည်မော်ကရပ်ဖို့အမိန်ပေးတာကိုမနာခံတာကြောင့်သတိပေးပြစ်ကတ်ခဲ့ပြီးရုရှားတပ်ဖွဲ့ဝင်တွေရဲရင်နဲ့တင်မောဘော်ကိုဆင်းရှာဖွေစစ်ဆေးခဲ့ပြီးတဲ့နောက်ဆက်လက်ထွက်ခွာဝင်ပြုခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်သူဟာဝိုင်ပြည်နယ်မော်ဝီကျွန်းမှာတော်မီလောင်ကျွမ်းမှုကြောင့်တည်ဆုံးသူ90ကျော်တိတာဝန်ရှိသူတွေအတိပြုထားပြီးနောက်ထပ်တိုးလာလေဦးမယ်လို့လည်းခန့်မှန်းနေကြပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ဂရင်းကတည်ဆုံးသူ89ယောက်တိတိုးလာတယ်လို့စီးရီးနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပေမဲ့ဒေသခံအာဏာပိုင်တွေကနောက်ပိုင်းမှာ93ယောက်တိထပ်မံအတည်ပြုခဲ့တာပါတော်မီကြောင့်အဆောင်2200လောက်ထိခိုက်ပျက်စီးခဲ့ရပြီးဒီထဲက86ရာခိုင်နှုန်းဟာလူနေအဆောင်တွေဖြစ်ကြတယ်လို့လည်းအုတ်ချုပ်ရင်မှုကပြောဆိုထားပါတယ်ကချင်ပြည်နယ်ပါကံမြို့နယ်မှာဒီကနေ့မြေစာပုံဖြိုကျရာကလူများပျောက်ဆုံးနေပါတယ်ပျောက်ဆုံးသူအနည်းဆုံး20ကနေအများဆုံး40လောက်ထိရှိနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ DN1 ပါရှင် VO မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ BND ရဲ့အသွေးအသွေးကနေကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.